တော်တာရှင်ပါခင်ဗျာ
။တလောကသတင်းတပုတ်မှာဝန်ကြီးတယောက်ကနှစ်20စီမံကိန်းအရခရစ်နှစ်2030ပြည့်နှစ်ကြာရင်နိုင်ငံခြားယင်းနှိမ့်ညံ့မှုဟာဒေါ်လာဘီလီယံ140ရှိမယ်ဆိုပြီးတော့ပြောတာကိုဖတ်လိုက်ရပါတယ်။ဌာနတိုင်းမှာလည်းပဲအနှစ်20စီမံကိန်းတို့အနှစ်30စီမံကိန်းတို့ရှိတယ်လို့သိရပါတယ်။အဲ့ဒီနှစ်ရှည်စီမံကိန်းတွေဟာပင်ပန်းသလောက်အကျိုးမရှိဘူးလို့ထင်ပါတယ်။အဓိကပြဿနာကတော့ဒီ output တွေပေါ်လာအောင်မြုပ်နှံရမယ့် input တွေကိုအာမမခံနိုင်လို့ဖြစ်ပါတယ်။ကျွန်တော်အမြင်ကတော့လုပ်ငန်းစီမံကိန်းကိုလိုသလိုဆွဲပြီးအမျိုးသားစီမံကိန်းကိုတော့အချိန်ကုန်ခံပြီးတော့ဆွဲမနေဖို့ပဲဖြစ်ပါတယ်။အဲ့ဒီနှစ်ရှည်စီမံကိန်းတွေကိုကျွန်တော်ကမဆာလာတငယ်နာယောဂါဆွဲတာလို့ပြောလို့ရှိပါတယ်။ကျွန်တော်ကိုယ်တွေ့အတွေ့အကြုံကိုပြောရမယ်ဆိုရင်မဆာလာခက်က၄နှစ်စီမံကိန်းတွေဆွဲတာပထမ2နှစ်မှာတစ်ချိန်လုံးပြင်းနေရပြီးတော့ဒုတိယ2နှစ်မှာ၄နှစ်စီမံကိန်းအသစ်အတွက်ပြင်နေရလို့၄နှစ်အတွက်မှာလုပ်ငန်းအကောင့်ထဲပေါ်ဖို့အချိန်ဘာမှမရှိလိုက်ပါဘူးအားလုံးကိန်းဂဏန်းတွေနဲ့ကစားသလိုပဲဖြစ်နေပါတယ်၄နှစ်စလုံးတစ်ခါမှရေးထားတဲ့အတိုင်းလည်းမဖြစ်ပါဘူးအချိန်အင်မတန်ကုန်ပြီးလက်တွေ့သိပ်အကျိုးမရှိလာပါဘူးကျွန်တော်နိုင်ငံခြားကိုရောက်တော့အရရမှာဒီလိုအမျိုးသားစီမံကိန်းတွေရှိသလားလို့ရောက်လေရမှာလေ့လာကြည့်တော့ဖြစ်ဖြစ်မြောက်မြောက်ဘယ်မှမတွေ့ရပါဘူးဈေးကွက်စီးပွားရေးစနစ်ကျဉ်သုံးတဲ့အမေရိကန်အနောက်ဥရောပကနေဒါဩစတြေးလျဂျပန်စတဲ့နိုင်ငံတွေမှာအနှစ်20လို့နှစ်ရှည်စီမံကိန်းမျိုးဘယ်မှမမရှိပါဘူးအိန္ဒိယနိုင်ငံကဒီမိုကရက်တစ်ဆိုရှယ်လစ်စနစ်ကိုလွတ်လပ်ရေးရကစားကကျဉ်သုံးခဲ့ပြီးတော့စီမံကိန်းကော်မရှင်ဆိုပြီးတော့ဖွဲ့ခဲ့ပါတယ်လက်တွေ့မှာဘျူရိုကရေစီတလှော်ထပ်တိုးတာပဲအဖတ်တင်ပါတယ်အခုတော့ဒါကိုဖျက်ဖို့လုပ်နေပါတယ်ဒီစီမံကိန်းစီးပွားရေးစနစ်ကိုစလိုက်တာကဆိုဗီယက်ယူနီယံဖြစ်ပါတယ်ဆိုဗီယက်ယူနီယံပြိုပြက်သွားပြီးတဲ့နောက်ပိုင်းမှာနိုင်ငံသစ်အဖြစ်ပေါ်လာတဲ့ဥဇ်ဘက်ကစ္စတန်ကိုကျွန်တော်ရောက်သွားတော့တတ်ခန့်လေရင်ကွင်းကိုလေရင်ပြန်ဆင်းကြတဲ့ကရှူရတဲ့လေကငန်းကြီးကြီးဖြစ်နေပါတယ်အဲဒီကအရာရှိတွေနဲ့ဆွေးနွေးကြည့်တော့မော်စကိုကစီမံကိန်းပါရဂူတွေနှိပ်စက်ခဲ့တာလို့ပြောပါတော့တယ်သူတို့ကိုဝါဆိုင်မဲ့ဒေတာလို့သတ်မှတ်ပြီးဒီပြင်ဥစားဘာမှဆိုက်ခွင့်မရပါဘူးဝါဆိုင်နိုင်ဖို့အတွက်မြစ်တွေချောင်းတွေကိုရေကာတာတွေနဲ့ပိတ်ပြီးတော့သုံးတော့အေရိုစီးပင်လယ်တဲ့ကိုရေမဝင်တော့ဘဲနဲ့ပင်လယ်လည်းပဲကောပြီးတော့သွားပါတယ်စားကွင်းတွေဖြစ်လာတဲ့ငါးတွေသေးကုန်တဲ့တိနောက်ပိုးသတ်ဆေးတွေအရန်300လို့တောက်ရည်300ပြဿနာရှိလာပုံလေဓုညဉ့်ညမ်းသွားပုံတွေကိုလည်းပဲပြောပြကြပါတယ်အရာရှိတွေပညာရှင်တွေရဲ့စိတ်ထမ်းမှာတော်တော်ကိုပဲဆိုဗီယက်တွေကိုနာကျင်နေပုံရပါတယ်။စီမံကိန်းစီးပွားရေးကိုကြိုက်သူတွေကတရုတ်ပြည်ရဲ့တိုးတက်မှုကိုထောက်ပြလို့ရှိပါတယ်။တကယ်တော့တရုတ်ပြည်ဖွံ့ဖြိုးတိုးတက်လာတာဟာစီမံကိန်းစနစ်ကြောင့်မဟုတ်ပါဘူး။တရုတ်ပြည်ကိုဖွင့်ပေးလိုက်တော့ဈေးကွက်နဲ့အတူဝင်လာတဲ့နိုင်ငံခြားငွေရင်းခင့်မီနည်းပညာနဲ့တရုတ်ကျွမ်းကျင်လုပ်သားတို့ပေါင်းစပ်မိသွားတာကြောင့်ပဲဖြစ်ပါတယ်။တရုတ်ပြည်ဟာအခုကမ္ဘာပေါ်မှာတန်မဏိအထွတ်ဆုံးနိုင်ငံဖြစ်လာပါတယ်။မနစ်တုန်းကဆိုရင်တန်ချိန်803တန်းထွက်ပြီးကမ္ဘာတစ်ခုလုံးကထွက်တာရဲ့တဝက်ကျော်ကျော်လောက်ရှိပါတယ်။ဂျပန်၊အိန္ဒိယ၊အမေရိကန်နဲ့ရုရှား၄နိုင်ငံကထွက်တာတွေစုစုပေါင်းရဲ့2ဆကျော်ရှိပါတယ်။ပြဿနာကကမ္ဘာစီးပွားရေးကကျဆင်းပြီးထုတ်တာတွေကလည်းလိုလာတဲ့ပိုးပြီးတော့ထုတ်ထားတော့မနစ်ကဆိုရင်တန်မဏိဈေးဟာ30ရာခိုင်နှုန်းကျသွားပါတယ်။ဝယ်သူမရှိတဲ့တန်မဏိတွေတောင်ပုံရာပုံဖြစ်နေပြီးသမဏိတွေအမြောက်အများသုံးပြီးတော့စောက်ထားတဲ့တိုက်တွေလည်းပဲဝယ်သူမရှိငှားသူမရှိနဲ့ထောင်နဲ့ချီပြီးတော့လက်နေပါတယ်။ဆိုင်ရာလုပ်ငန်းတွေကအကျွေးတင်ပြီးအခုအလုပ်သမား၄သိန်းကိုဖြုတ်ဖို့လုပ်နေကြပါတယ်။စီမံကိန်းကဘလောက်ပဲကောင်းကောင်းအခြေအနေအားလုံးကိုငုံမိအောင်ဆွဲထားဖို့မလွယ်ပါဘူး။ဒါကြောင့်လည်းပဲကျွန်တော်ကတော့10နှစ်အနှစ်20အနှစ်30စီမံကိန်းတွေဆွဲပြီးတော့စိတ်ကူးရင်မနေပါနဲ့လို့တိုက်တွန်းချင်ပါတယ်။ဥပဒေစိုးမိုးရေးကိုတိတိကျကျလုပ်အဂရီလိုက်စားမှုကိုနိုင်အောင်ထိမ့်ပြီးဘျူရိုကရေစီရန်နေရာကြီးပိုးပြီးတော့ efficient ထိရောက်အောင်လုပ်နိုင်မယ်ဆိုရင်ငွေရင်းကျင်တဲ့လူတွေအလိုလျောက်ပိုးပြီးတော့ရောက်လာမှာဖြစ်ပါတယ်။ရှေ့နှစ်နှစ်အတွင်းမှာလက်ငင်းပြဿနာတွေဖြေရှင်းတာကိုဦးစားပေးစေချင်ပါတယ်။ဖြေရှင်းဖို့ပြဿနာတွေအနေနဲ့ဥပမာနှစ်ခုတင်ပြပါမယ်။လွန်ခဲ့တဲ့3-4နှစ်လောက်ကစံဆက်ပိုင်ရှင်များအသင်းတွဲဖက်အထွေထွေအတွင်းရေးမှူးဒေါက်တာဆိုးထွန်းကအေယာဝတီသတင်းစင်နဲ့တွေ့တော့စံစဘာကဏ္ဍနဲ့ပတ်သက်ပြီးကြုံတွေ့နေရတဲ့ပြဿနာတွေကိုတင်ပြခဲ့ပါတယ်။အဲ့ဒီအထဲထဲကနှစ်ခုလောက်ကိုပြောရမယ်ဆိုရင်ဒေါက်တာဆိုးထွန်းကစဘာတွေအမျိုး40ကျော်ရှိတာကိုလျှော့ဖို့လိုကြောင်းနဲ့မြဝကျွန်းပေါ်ကနေရန်ကုန်ကိုပို့ရတဲ့ဇရိတ်ဟာရန်ကုန်ကနေပြီးတော့စင်ကာပူနိုင်ငံကိုပို့တဲ့ဇရိတ်တက်တောင်ပို့ပြီးတော့များနေတယ်ဆိုတာဟာကမ္ဘာစံဈေးကွက်ထဲမြန်မာစံဝင်နိုင်ဖို့ကိစ္စမှာအရေးကြီးတဲ့အချက်နှစ်ချက်ဖြစ်ပါတယ်။ အများနဲ့ပြိုင်ဆိုင်ရတဲ့အခါမှာပိုးပြီးတော့ efficient ဖြစ်ဖို့လိုပါတယ်။အဲ့ဒါဘာမှလုပ်ခဲ့ဖို့မရပါဘူး။လူအများမိခိုနေတဲ့ဒီလုပ်ငန်းရဲ့ပြဿနာကိုမဖြေရှင်းမဲနဲ့ရှေ့အနှစ်20ဘာဖြစ်မယ်ဆိုတာစဉ်းစားစိတ်ကူးနေတာဟာသဘာဝမကျပါဘူး။ဒုတိယဥပမာအနေနဲ့ရန်ကုန်မြို့ဆိုလို့ရှိရင်အနှစ်20ကြာရင်ဘလောက်ကြီးသွားတဲ့မြို့ကြီးဖြစ်မယ်ဆိုတာစိတ်ကူးရင်မနေပဲအခုလမ်းဘေးမှာပုံနေတဲ့အမိုက်တွေဘယ်လိုမှန်မှန်သိမ့်မယ်တမျိုးလုံးပြန့်နေတဲ့ကျွတ်ကျွတ်အိတ်တွေဘယ်လိုအရေးကြိုးပြီးတော့ပြန့်သုံးမယ်တက္ကစီဒရိုင်ဘာတွေလမ်းမှာတကားလေးဖွင့်ဖွင့်ပြီးတပြွတ်ပြွတ်ဇရွေးထွေးနေတာတွေပျောက်ွယ်အောင်ဘယ်လိုလုပ်မယ်ကမာရွတ်ကနေမြို့ထဲသွားရင်တနာကြီးမကြာပဲအရင်တုန်းကလိုမိနစ်20အစိတ်နဲ့ရောက်အောင်ဘယ်လိုသွားနိုင်မယ်တိုးလာတဲ့ရက်ွက်သစ်တွေမှာအနည်းဆုံးကလေးတွေကြောင်းတက်နိုင်အောင်ကြောင်းတွေဖျားရင်နိုင်ရင်ကုနိုင်မဲ့ဆေးကန်းတွေဘယ်လိုဖွင့်မလဲဆိုတဲ့လက်ငင်းပြဿနာတွေကိုဦးစားပေးပြီးတော့ဖြေရှင်းနိုင်မယ်ဆိုရင် NLD အစိုးရဟာအရင်အစိုးရနဲ့ကွာခြားလှတယ်ဆိုတာကိုပြသနိုင်မှာဖြစ်ပါတယ်။တိုင်းပြည်တိုးတက်ရုံမကပဲလူမှုသက်သာချောင်ကြီးအောင်ပြဿနာတွေကိုလက်တွေ့ကြကြဖြေရှင်းနေတယ်ဆိုတာပေါ်လာမှာဖြစ်ပါတယ်။ Idealism ဆိုတဲ့စိတ်ကူးကို Pragmatism လို့ခေါ်တဲ့လက်တွေ့နဲ့မပေါင်းစပ်ရင်ဒီစိတ်ကူးဟာလေထဲစောက်တဲ့တိုက်အိမ်ပဲဖြစ်ဖို့ရှိတဲ့အကြောင်းတင်ပြလိုက်ရပါတယ်။သောတာရှင်အပေါင်းကိုစိတ်နှပြကျမ်းမာချမ်းသာကြပါစေ။